ဗုဒ္ဓဘာသာဝင်အများစုရှိတဲ့ထိုင်းနိုင်ငံကိုတောရကျခီးစဉ်ဖြစ်ကက်သလစ်ခရစ်ယာန်သာနာပိုင်ပုံရမင်းကြီးဖက်စစ်ဒီကနေ့ပဲကြွလာပါတယ်။ဘကောင်မျိုးကတမောင်းပြည်ပြည်ဆိုင်ရာလေးစိတ်ကိုရောက်လာတဲ့အချိန်မှာတော့အချင်းကြီးနိုင်ငံကဝန်ဝင်မြန်မာလည်းဖြစ်ငွေတငွေချင်းလည်းဖြစ်တဲ့အသက်89နှစ်ရွယ်တိလိုက်ရင်စစ်စံအနာရူစာစီဘိုရီကလူနေထူထူလုဆက်ကျူဆူခဲ့တာပါ။1984ခုနှစ်တုန်းကပူရမ်းမင်းဒုတိယမြောက်ချွန်ပေါ်ရဲ့ခီးစဉ်ပြီးပထမဆုံးချိန်ထိုင်းနိုင်ငံကိုပူရမ်းမင်းကျွတ်လာတဲ့ခီးစဉ်လည်းဖြစ်ပါတယ်။အရှိလူကြီး69ဆန်းရရှိတဲ့ထိုင်းနိုင်ငံမှာအနည်းချင်းတော့သာရှိတဲ့ကက်သလစ်ခရစ်ယာန်ရဲ့ပထမဆုံးသာသနာပြုရေးရောက်လာခဲ့တဲ့အနှစ်350ပြည့်အထိမ့်မှတ်နဲ့တိုက်ဆက်ပြီးပူရမ်းမင်းကျွတ်လာတယ်လည်းဖြစ်ပါတယ်။ပူရမ်းမင်းကြီးဖရန်စစ်စာမနက်ဖြန်မှာတော့ထိုင်းပြည်မာဝီဇီယာလောင်ကွန်ဝန်ကြီးချုပ်ဖရန်စစ်ချောင်းချာထိုင်းနိုင်ငံဗုဒ္ဓဘာသာတာနာပိုင်ဆရာတော်တို့နဲ့တွေ့ဆုံပြီးဘန်ကောက်မြို့ကအမျိုးသားအားကစားရုံမှာတရားဟောကြားဖို့လည်းဆီစဉ်ထားပါတယ်။ပေါ့ချန်နေမှာတော့ဘန်ကောက်မြို့ကတတိယဆရာကျောင်းမှာတရားဟောကြားအောင်မှာပါ။ဒီနေ့မှာတော့ပုံရမင်းကြီးဆန်းစစ်စာဂျပန်နိုင်ငံကိုဆက်လက်ထွက်ခွာပြီးဒုတိယကမ္ဘာစစ်အဆုံးသတ်ကနေ့အချိန်မှာအမေရိကန်ကအလူယူဘုံနဲ့တက်တက်ကခံခဲ့ရတဲ့ဟီရိုရှိမားနဲ့နာဂါစကီမြို့တွေကိုလည်းတွားရောက်မှာဖြစ်ပါတယ်။ပုံရမင်းကြီးကဒီအချိန်မှတိုင်ခင်မှာလည်းအာရှခီးစဉ်တစ်ခုထွက်ခဲ့ပူပါတယ်။ပထမအချိန်ဖြစ်2014ခုနှစ်မှာတော့ဖိလစ်ပိုင်နဲ့တရုတ်နိုင်ငံနိုင်ငံတွေကိုကြွားရောက်ခဲ့ပြီး2019ခုနှစ်မှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုကြွားရောက်ခဲ့တာပါ။